โอเคมณีတော့อ่ะลุอควยกองสีมาบ่เลยกุลธรรมกะอัจฉะเลชาปุยอภวยอ่ะนี่ပြီးတော့မြန်မာနိုင်ငံเนี่ยပတ်သက်ပြီးတော့အစင်ခန်းစားဆောင်တင်သွားပါတယ်ခင်ဗျာဆိုတော့ဒီအစင်ခန်းစားเนี่ยပတ်သက်ပြီးတော့တမ္မတ်ကြီးနေเนี่ยဘယ်လိုများတုံ့ပြန်ခဲ့ပါလဲခင်ဗျာ
အဓိကကတော့ကျွန်တော် FFM ဖွဲ့တဲ့အချိန်ကလေးอ่ะဗောနော်တန်တရားလို့လည်းမပြောချင်ပါဘူးဗောနော်မိကွန်ထုတ်เสียတွေရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒီစတိထောင်ဇင်တဲ့ဟာပဲကျွန်တော်တို့ reject လုပ်ခဲ့ပါတယ်ဩဂတ်လ29ရက်နေ့မှာ report အတူထွက်ထဲရပဲလက်မခံဘူးဆိုတဲ့ဥစ္စာကိုတုတ်ပြောခဲ့ပါတယ်ခင်ဗျာကျွန်တော်မိန်ကွန်းပြောတဲ့အထဲမှာလဲကျွန်တော်အဓိကအဲ့ဒါကိုပြောတာပါကျွန်တော်တို့သုံးသက်တဲ့ဥစ္စာဒီမှာရေးသားတဲ့ဥစ္စာတွေကကျွန်တော်တို့နိုင်ငံရဲ့ကိုယ်ရေးအမောင်းနှမတွေကြားထဲမှာစီးလုံးညီညွတ်ရေးထိခိုက်စေတဲ့ပုံစံမျိုးဖြစ်နေတယ်လို့တွေးရတဲ့ဟိုစိတ်ပူတယ်ဆိုတဲ့ဥစ္စာထည့်ပြောထားတာရှိပါတယ်ဒါကြောင့်လဲအဲကျွန်တော်တို့ဘယ်လိုပဲကျွန်တော်တို့နိုင်ငံစီးလုံးညီညွတ်ရေးပြတ်ပြားစေမယ်ဘယ်လိုကြိုးစားမှုဆိုကျွန်တော်တို့လက်မခံပါဘူးဆိုတဲ့ဥစ္စာလေးအဲကျွန်တော်ထည့်ပြောထားပါရခင
်ဗျ။ဘူးစီရင်ခန်းစားပေါ့လေသူကစာမျက်နှာ440ကျော်ရှိတယ်။ဟောပထမပိုင်းတော့ကတော့သူကရခိုင်ပြည်မြောက်ပိုင်းမှာဖြစ်တဲ့အရေးခင်းတဲ့ပတ်သက်ပြီးတော့တင်းတဲ့ပုံစံမျိုးပေါ့လေနောက်ပိုင်းကျတော့သူကတော့တင်းပြင်းတိုင်းရင်းသားတွေပေါ့ကချင်တို့ကရင်တို့ရှမ်းတို့မှာဒီအဲ့ဒေသတွေမှာဖြစ်နေတဲ့ကိစ္စတွေပါသူကထည့်သွင်းလာတဲ့ဟုတ်ပါလေဆိုအဲ့ဒီမှာလည်းပဲအဲ့ဒီတိုင်းရင်းသားအခုတိုင်းရင်းသားအဖွဲ့တွေပေါ့လေဒီအဖွဲ့တွေကလည်းပဲဒီကိစ္စနဲ့ပတ်သက်လို့ကသူကတော်တော်များများထောက်ခံနေကြတယ်ခင်ဗျတကယ်ဖြစ်ခဲ့ပါတယ်ဆိုပြီးတော့သူတို့ကလည်းဒီတိုင်းရင်းသားအဖွဲ့တွေကနေပြီးတော့ပြောနေတာလည်းရှိပါတယ်ခင်ဗျဒီလိုမျိုးပေါ့လေတခြားအဖွဲ့တွေကနေပြီးတော့ဒီထောက်ခံနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမ္မကြီးနေနဲ့ဘယ်လိုများယူဆပါလဲခင်ဗျ
ကျွန်တော်မြင်တာပေါ့နော်ဒါခုနကကျွန်တော်ဥပမာတစ်ခုပေးမယ်ပေါ့နော်ကျွန်တော်ယုံမှာနော်ကျွန်တော်ယုံမှာကချင်တိုင်းရင်းသားလည်းရှိတယ်ချင်းတိုင်းရင်းသားလည်းရှိတယ်ရှမ်းလည်းရှိတယ်ဥမာကျွန်တော်အမျိုးသမီးကိုယ်တိုင်ကရှမ်းပြည်ကတီဘောကရှမ်းပြည်မြောက်ပိုင်းอ่ะဗောနော်ကျွန်တော်တို့ဒီမှာဒီတိုင်းရင်းသားတွေအတူတူတကွနေထိုင်နေတာဗောနော်ကျွန်တော်ယုံတိုင်းဝိုင်းလေးကိုဥပမာပေးပြီးတော့ကျွန်တော်အရင်ပြောတာဗောနော်ပြည်သူလုံးလုံးညီညီညွတ်ညွတ်နေတဲ့ဥစ္စာနောက်ပြီးတော့ဒီအစိုးရအနေနဲ့လည်းရင်ကြားစီပေါ့နော်ဟိုဦးစားပေးပြီးလုပ်နေတဲ့ဥစ္စာဆိုတဲ့ဥစ္စာကိုလည်းဆရာတို့လည်းသိတယ်ပေါ့နော်ကျွန်တော်တို့ငင်းငန်းရေးလုပ်ငန်းစဉ်လုပ်နေတဲ့ဥစ္စာတွေဆိုတော့ကျွန်တော်တို့ဒီလိုလုပ်နေတဲ့ဥစ္စာတွေမှာပျက်စီးသွားစေမဲ့ဘယ်အရာမဆိုပေါ့နော်ကျွန်တော်တို့အနေနဲ့တော့ဒါလက်မခံနိုင်ဘူးပေါ့နော်ဘာကြောင့်ကျွန်တော်တို့အများနဲ့ပြောနေဆိုတာအခုမှကျွန်တော်တို့ကဒီမိုကရေစီနိုင်ငံကိုတည်ထောင်နေတဲ့ဥစ္စာအခုမှကျွန်တော်တို့ကလေးအဆင့်လောက်ပဲရှိသေးတယ်ဒီမိုကရေစီမှာကလေးအဆင့်လောက်ပဲရှိသေးတဲ့ဥစ္စာမှာအရာရာတိုင်းမှာတော့ကျွန်တော်တို့ view ဆိုင်ပြီးတော့ဆောင်ရွက်နေရတဲ့အချိန်အထူးသဖြင့်ဒီနိုင်ငံစီးလုံးညီညွတ်မှုရှေ့ဆက်သွားနေရမယ့်အချိန်မှာအားလုံးပေါ့နော်ဒီကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားညီကိုမောင်နှမတွေအကုန်လုံးကစီးစီးလုံးလုံးနဲ့ကျွန်တော်တို့မျှော်မှန်းတဲ့နိုင်ငံပေါ့နော်ဒီကျွန်တော်တို့ Democratic Federal Union မျှော်မှန်းတဲ့နိုင်ငံဖြစ်ဖို့အတွက်ကိုလက်တွဲညီညီနဲ့ဆက်လက်လှုပ်ဆောင်သွားကြမယ်လို့လည်းကျွန်တော်ယုံကြည်တယ်။ဆက်လက်လှုပ်ဆောင်သွားပေးကြဖို့လည်းကျွန်တော်မေတ္တာရက်ခံတိုက်တွန်းလိုတယ်ပေါ့နော
်။စီးဝေးမှာဆွေးနွေးသွားတဲ့အထက်မှာပေါ့လေ။သူကမြန်မာနိုင်ငံကိုသူနဲ့ပတ်သက်ပြီးတော့ပေါ့လေ။ဟိုအထူးကိုယ်စားလှယ်ပေါ့လူခွန်ကြီးအထူးကိုယ်စားလှယ်ပေါ့9ယောက်တောင်ရှိပြီပေါ့လှုပ်ခဲ့ရတာ။ဆိုတော့အဲ့ဒီမှာလည်းပဲအကုန်လုံးကဒီအချိန်ဒီလူခွန်ကြီးကိုယ်စားလှယ်တွေရဲ့အထူးကိုယ်စားလှယ်တွေရဲ့အစင်ခံချက်တွေကိုလည်းတို့ကယူထားတယ်ဆိုတော့လေတော့ဒီကိုယ်စားလှယ်တွေကတို့ကိုယ်တိုင်လည်းပဲဥမာဆိုရှမ်းပြည်နယ်လည်းရောက်တယ်ကချင်ပြည်နယ်လည်းရောက်တယ်အဲ့ဒါမျိုးကြီးကိုအဲ့ကိုယ်စားလှယ်တွေကအထူးတော်တော်များများရောက်ခဲ့ကြတယ်တော့အခုကဖြစ်နေတာအခုမှမဟုတ်ဘူးပေါ့လေဒီလွန်ခဲ့တဲ့အချိန်တွေကဖြစ်နေတဲ့ဟာမျိုးတို့ပြောတာလေဆိုတော့အဲ့ဒီကိစ္စတွေအတွက်ကတော့တကယ်တာဝန်ခံပြီးတော့ရှင်းလင်းဖို့လိုမယ်လို့မထင်ဘူးလားခင်ဗျ
ကျွန်တော်တို့ဟိုပြောတာပေါ့နော်ပြန်မြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်တဲ့ special reporter တွေပေါ့နော်အထူးခင်ဗျာတွင်သူတွေခန့်တဲ့သူတွေရဲ့ဟိုးစကနာဥပိုင်းတွေကဆရာပြန်ကြည့်လိုက်ရင်ဒီ resolution တွေကိုပြန်သူတို့ရည်ရွယ်ချက်ကဘာလဲပြည်သူရွေးချယ်ခံတဲ့အစိုးရတဲ့ပေါ်ပေါက်တဲ့ဒီအတွက်တိုက်တွန်းတဲ့ဥစ္စာတွေကြီးပဲပေါ့နော်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တော့ပေါ့နော်ပေးနိုင်ငံမှာလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ perfect ဖြစ်တဲ့နိုင်ငံရေလို့တော့မရှိပါဘူးခင်ဗျအဲ့ဒါတော့လူတိုင်းဟိုနိုင်ငံတိုင်းအဖွဲ့အစည်းတိုင်းအများနဲ့ပြောနေတဲ့ဥစ္စာပါဒါကြောင့်လူခွင့်ရင်းချိုးဖောက်မှုဆိုတာနေရာတချို့နေရာတွေမှာရှိနိုင်တယ်ဒါပေမဲ့ဒီနိုင်ငံက policy ချပြီးလုပ်တယ်ဆိုတဲ့ဥစ္စာမျိုးတော့မဟုတ်ဘူးဆိုတဲ့ဥစ္စာတော့ကျွန်တော် ပြောလို့ပါတယ်ပေါ့ဟုတ်ပေါ့နော်နောက်9မိနစ်လောက်ဆိုကျွန်တော်အစည်းအဝေးเออตะคู่ตั๋วอ่ะมาส
ู้ครับโอเคเจ้าน่ะนาวซ้องตะคู่เลยป่ะนาวซ้องตะคู่เลย
โอเคยาบาเลยเสียโอเค
พออกุซอเลยอกุซั่วซ้วยท่าได้ซั่วซ้วยเจ็ดดิอกုံลงอ่ะบ่เลยดิอโซอ่ะบ่มาดิบ่เลญูทุบิซั่วซ้วยท่าได้กูดิตัดมรบ่มาซั่วซ้วยเจ็ดดิอ่ะရှိတယ်บ่เลยสอไอ้มาแล้วเว้ยกูต้ายยันท่าดิเบ็ดก็กูပြောနေในป้ายอ่ะเลยเว้ยตัวตรุมาจုံแก้ยาดิเล็ดตุจုံแก้ยาดิอัจฉะดิอ่ะอายရှိတယ်บ่เลยไอ้ห่านี่เนี่ยตรุอ่ะပြောด่าบ่เลยဆိုအဲ့ဒါအတွက်ကိုရောဒီပေါ့အစိုးရအနေနဲ့ပေါ့လေတောင်ဒီဒေါ်ဆန်းစုကြည်ကလည်းပြောထားတာရှိပါတယ်သူကတာဝန်ခံရတာတော့ယာနုံးပြစ်တာဝန်ခံပြီးတော့တကယ်လုတ်ပိုင်ခွင့်ရတော့ဒီဟိုယာနုံးပြစ်မရှိတဲ့အခြေအနေသူပြောထားတာရှိတယ်ဆိုတော့အဲ့ဒီဘက်မှာပေါ့ဒီအစိုးရအနေနဲ့ဒီကိစ္စကြီးကိုတာဝန်ခံလို့လားခင်ဗျာ
ဟုတ်ကဲ့ဆရာခင်ဗျာဟိုစပါဒီလိုမျိုးဆွဆွဲမှုတွေချိုးဖောက်မှုတွေရှိရဆိုရင်အချိန်မရွေးအဲကျွန်တော်တို့ concrete evidence နဲ့လာခဲ့ပါတာဝန်ရှိတဲ့လူဟိုတာဝန်ခံဖို့ကအများတန်းရှိပါတယ်ဆိုတဲ့ဥစ္စာကျွန်တော်တို့အများတန်းပြောနေတာပေါ့နော်ဒါကြောင့်အခုကြည့်မယ်ဆိုအခုရခိုင်ကိစ္စနဲ့ပတ်သက်လို့ကြည့်မယ်ဆိုရင်လည်းကျွန်တော်တို့အခုမကြခင်တော့ commission inquiry ပေါ့နော် independent commission inquiry ဖွဲ့ပြီးပြီနောက်ပြီးတော့ဒါနဲ့ပတ်သက်လို့ဒီလိုဆွဆွဲတာရင်းနဲ့ပတ်သက်လို့ investigate လုပ်သွားဖို့ဒီရဲ့ကျက်နဲ့အဲကျွန်တော်တို့ဖွဲ့ထားပြီးသားလည်းဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရခိုင်မှာကျွန်တော်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးငြင်းငြင်းချမ်းချမ်းအဲတိုးတက်ဖွံ့ဖြိုးရေးအတွက်ကိုဦးတည်ပြီးတော့ရည်ရွယ်ပြီးတော့ဖွဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်ဒါကြောင့်ဒီလိုမျိုးဟိုချိုးဖောက်မှုတွေရှိတယ်ဆိုရင်တက်ဆိုင်ရာ concrete evidence တွေအဲတင်ပြပေးပါတင်ပြရင်ကျွန်တော်တို့တက်ဆိုင်ရာအဖွဲ့အစည်းတွေကျွန်တော်အစိုးရပေါ့နော်သူတို့တော့ဟိုဥပဒေအကြောင်းအရာအရေးယူဖို့အတွက်ကိုကျွန်တော်ဆောင်ရွက်ဖို့ရှိပါတယ်ဆိုတဲ့ဥစ္စာလေးကျွန်တော်တို့အမြဲတမ်းပြောနေတာလည်းရှိပါတယ်ချိုးဖောက်တဲ့လူကတော့တာဝန်ခံရမယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့နိုင်ငံအစိုးရရဲ့ရည်တည်ချက်ပါခင်ဗျာ
အဲကျေးဇူးပါပဲခင်ဗျာအဲတမ်းမကြီးဒီလိုချင်ပြကျေးဇူး
ဟုတ်ကဲ့